စစ်တွေ့အကျဉ်းထောင်ကအကျဉ်းသား၄၀၀လောက်ကိုတရားပိုင်တွင်မှာပဲစစ်ကောင်စီကပြည်မပဲကိုရွှေ့ပြောင်းခဲ့လို့စိုးရိမ်မှုတွေဖြစ်ပေါ်နေတဲ့ဆိုပါတယ်ရွှေ့ပြောင်းခံရသူတွေထဲမှာနိုင်ငံရေးအကျဉ်းသားတွေပါဝင်တယ်လို့အကြံဖက်ပုံမှန်နဲ့ထောင်ချနေတဲ့ရခိုင်ခြေစိုက်
DMG သတင်းဌာနရဲ့သတင်းတောက်ကိုထက်အောင်နဲ့ရုံးဝန်ထမ်းအပါဝင်အကြားအကျဉ်းသား၄၀၀လောက်ကိုဒီရက်ပိုင်းအတွင်းစစ်ကောင်စီကပြည်မဘက်ကိုပြောင်းရွှေ့သွားတယ်လို့
ဆယ်နှစ်ညနေညီပြောက်တယ်ပေါ့နော်ဆယ်နှစ်ညရဲ့ပြီးတော့မနေ့ကကိုရနေညရဲ့နေရပြောက်တယ်ပေါ့နော်ပျောက်ရွှေ့ခဲ့ရတဲ့ခြေကသူတွေကတော့အများစုကတော့နိုင်ငံရေးပုံမှန်နဲ့ကြာခံနေရသူတွေလို့ကျွန်တော်တို့ကြားသိရတယ်ဆိုတော့အဲ့ဒီခြေမှာကျွန်တော်တို့ DMG သတင်းဌာနကဒီသတင်းထောက်တူနဲ့ရုံးဝန်ထမ်းတို့သူတို့နှစ်ဦးလေးပါဝင်သွားတယ်ပေါ့နော်ရုံးဝန်ထမ်းတို့ဦးလေးပါသွားတယ်ဆိုတော့
စစ်ကောင်စီအနေနဲ့စစ်တွေအချင်းထောင်ကနေအချင်းသားတွေကိုဗာယူရဲချက်နဲ့ဘယ်နေရာကိုပြောင်းရွှေ့သွားတယ်ဆိုတာမသိရတာကြောင့်အတော်စိတ်ပူပန်နေရတယ်လို့ထောင်ပြောင်းရွှေ့ခံရတဲ့သတင်းတော့ကိုထက်အောင်ရဲ့မိသားစုဝင်တူကပြောပါတယ်။အော်မိသားစုဝင်
တွေအနေနဲ့ဆိုရင်တော့တော်တော်လေးကိုစောင့်နေတာကသူအတွက်ဟိုဟာဘယ်နေရာကိုပြောင်းနေဟိုဘယ်နေရာကိုရောက်နေပြီဆိုတာလည်းဘာမှမသိရဘူးဆိုတော့မိသားစုဝင်တွေကတော့တော်တော်လေးကိုစိတ်ပူနေတယ်သူဘယ်နေရာကိုရောက်တယ်ဆိုတာကိုတရားဖို့လိုတာမဟုတ်
စီကောင်စီအနေနဲ့အခုလိုအကျဉ်းသားတွေကိုရခိုင်ကနေပြောင်းရွှေ့သွားတာကြောင့်ကိုထက်အောင်အပါဝင်အကျဉ်းသားတွေရဲ့အသက်အန္တရာယ်အတွက်ပါစိုးရိမ်နေရတယ်လို့ DMG သတင်းဌာနရဲ့တာဝန်ခံအယ်ဒီတာကိုနေဝင်းဆန်ကပြောပါတယ
်ပြောရှင်တာကတော့ကျွန်တော်တို့ဒီအခုလိုပြောင်းရွှေ့ခံရတဲ့အတွက်သူတို့ဟိုနဲ့တွေ့ခွင့်ရဖို့အတွက်ခက်ခဲသွားသလိုမိသားစုဝင်တွေကလည်းလက်ရှိမှာစိုးရိမ်နေကြတာရှိတယ်ဆိုတော့ဒီမတရားဖမ်းဆီးခံရတဲ့ဒီကျွန်တော်တို့သတင်းထောက်ပြင်ပေါ့နော်အခုပြောင်းရွှေ့ခံရတဲ့သူတွေရဲ့ဘေကင်းလုံရှင်ရဲ့အတွက်စစ်ကောက်စီကနေပြီးတော့တာဝန်ခံရမယ်ဆိုတဲ့ဟာကိုပြောရှင်တယ်။ဒီကိစ္စကိုဒီနိုင်ငံတကာအနေနဲ့လည်းအလေးထားပြီးတော့စောင့်ကြည့်ဖို့လိုအပ်တယ်လို့ပဲကျွန်တော်တို့ကပြောရှင်ပါတယ်ခင်ဗျ
။ရခိုင်ပြည်နယ်မှာတပ်စခန်းအနေနဲ့မြို့နယ်အတော်များများကိုလက်လွတ်ဆုံးရှုံးခံရတဲ့စစ်ကောက်စီအနေနဲ့ရခိုင်ပြည်နယ်ကသူတို့ထိန်းချုပ်မြို့နယ်တွေမှာမကြာခဏဆိုသလိုအရဲသားတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးထောင်ချတာတွေရှိနေတာပါ။လက်ရှိမှာလည်းစစ်တွေအကျဉ်းထောင်ကအကျဉ်းသားတွေကိုအစုလိုက်ပြုံလိုက်ရွှေပြောင်းလိုက်တာကြောင့်ဖမ်းဆီးမှုတွေရှိလာမှာကိုစစ်တွေဒေသခံတွေကြားစိုးရိမ်နေကြရတယ်လို့ကိုနေဝင်းဆန်ကဆက်ပြောပါတယ
်။ကျွန်တော်အမြင်ကတော့ဒီပထမတစ်ခုအနေနဲ့ဒီစစ်ကောင်စီကပဲနော်။ရခိုင်မှာဆိုရင်ဆေးရဒီအာနေလာတာတွေအများကြီးရှိတယ်။ဆိုတော့ဒီအတွက်ကြောင့်နဲ့ကျွန်တော်တို့ဒီစစ်ကောင်စီကဒီအချင်းသားတွေကိုချုပ်တင်ပြီးတော့ပျောက်ထားတယ်လို့ကျွန်တော်တို့ယူဆလို့ရတယ်ပေါ့နော်။နောက်တစ်ဘက်ကတော့စစ်တွေကိုဟိုတိုက်ခိုက်လာမယ်ဆိုတော့ပုံစံမျိုးကိုသူတို့စိုးရင်ဒါရှိတဲ့လို့လေကျွန်တော်တို့ဟိုမှန်ဆလို့ရတယ်ပေါ့နော်အာအဲ့လိုမျိုးအနေထားနဲ့ဒီပျောက်တာလေးဖြစ်နိုင်တယ်လို့တစ်ဖက်မှာလေဒီစစ်ကောင်စီကနေပြီးတော့ဒီစစ်တွေမျိုးအတွင်းမှာရှိနေတဲ့သူတွေကိုဒီအလုံးရင်နဲ့ဖမ်းဆီးတာတွေကိုတော်တော်များများအရင်ကလုခေတယ်ပေါ့နော်ဆိုတော့ဂျိုက်ဖြူဝါသားတွေဆိုရင်လေကျွန်တော်တို့ဒီလူယာနဲ့ရှိပြီးတော့ဟိုဖမ်းဆီးပြီးတော့ထောက်ချခံရတာတွေရှိတယ်ဆိုတော့ဒီလိုမျိုးဆက်ပြီးမလုလာနိုင်ဘူးလေကျွန်တော်တို့ပျော်လို့မရဘူးဆိုတော့ဒါကြောင့်ဒီစစ်တွေမျိုးမှနေထိုင်သူတွေအနေနဲ့လေဒါကိုစိုးရိမ်နေကြတာရှိကြပေါ့နော
်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA တို့ကြားပြီးခဲ့တဲ့2023နိုဝင်ဘာလကစပြီးတကြော့ပြန်တိုက်ပွဲစတင်ခဲ့တာဖြစ်ပါတယ်ဒီကနေ့အချိန်ထိဆက်လက်တိုက်ပွဲပြင်းထန်နေဆဲဖြစ်ပါတယ်တိုက်ပွဲတွေကြောင့်အရသာထိခိုက်သေးဆုံးမှုတွေလည်းတနေ့နဲ့တနေ့တိုးလာနေတာပါဒါအပြင်စစ်ကောင်စီအနေနဲ့အရသာတွေကိုမတရားပုံမှတ်တွေအမျိုးမျိုးတက်ပြီးဖန်စီအကျဉ်းချတာတွေလည်းဒီကနေ့အချိန်ထိရှိနေစေလို့ဆိုပါရခင်ဗျာ